ကျွန်တော်မိုးစောပါ ဖကံမြို့နယ်ဝေခကျေးရွာနီကြောက်စင်းလုတ်ွက်ဟောင်းမှာမြေပြိုကျတာကြောင့်တေဆုံးသွားသူတွေကိုဒီကနေ့ဆက်လက်ရှာဖွေရမှာအလောင်းဆက်တလောင်ထပ်မံတွေ့ရှိခဲ့ပါတယ်ဒီကနေ့ရှာဖွေမှုအခြေအနေကိုဖကံမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကအခုလိုပြောပါတယ်
ဒီကနေ့မနက်မှာတော့အစိုးရနဲ့လုပ်ငန်းရှင်တွေကတေဆုံးထိခိုက်သူတွေအတွက်ထောက်ပံ့ငွေပေးအပ်လှူဒန်းခဲ့တယ်လို့တမ်ရော်ကလည်းပါဝင်လှူဒန်းခဲ့ကြောင်းဥက္ကမောင်မြင့်ကဆက်ပြောပါတယ်။အချင်းပြည်နယ်အစိုးရအဖွဲ့ကတင်ကားရာကြောက်မြက်လုပ်ငန်းရှင်များအတင်းကဖကံကတင်ကားရာနောက်
NDPC ကုမ္ပဏီကတရားဆိုတော့ထောင်နဲ့တရားရတာပေါ့နော်ဆက်တနေလောက်မှကြာတော့ရောက်ပိုင်းတိုင်းမှုကိုယ်တိုင်တက်လာပါတယ်ဥပဒေကြောင့်တက်လာပြီးတော့မှကြီးရည်တက်မတော်သားတွေကနေပြီးတော့မှလူသားမာတွေအဲဆိုမှလည်းတင်ကားရလူသားနဲ့နောက်ဆိုင်တရားစီပုံး30%ကပိတ်တာ80%ကျလွယ်ကပိတ်တာ30%ထပ်လူသွားပါတယ်ဖကန့်အခြေစိုက်
Greenland တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တာဝန်ခံကိုနောင်းလာကလည်းဥပဒေအရအနည်းဆုံးလည်း50ကျပ်ကလေးလေးခစ်ချောင်းစင်းအနေနဲ့လှုပ်ထားသလားဒါမှမဟုတ်ငကူမူရင်းပုံတိုင်းပြိုကျလွယ်တဲ့အနေထားလှုပ်ထားသလားဆိုတာဒါစစ်စစ်မှုအားနေတာပေါ့လေအဓိကတီနယ်ကလည်းစစ်စစ်မှုအားနေတယ်လို့ဒီတရံစားတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပြည်တော်စုအဆင့်ကစစ်စစ်တဲ့အားနေတယ်အခုလက်ရှိအမြ
နေ့ကနေစတင်ပြီးမိုးတွင်သုံးလရနာဖို့အတွက်အစိုးရကအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။တည်ဆုံရသူတွေအနေနဲ့ကတော့စီးပွားရေးအခြေအနေအရအန္တရာယ်ရှိတဲ့ကြားမှာလုတ်ကင်နေကြတာလို့မြင်ကြောင်းလဲကိုနောင်းလက်ကဆက်ပြောပါတယ်။
ဟုတ်ပြောမယ်ဆိုတော့ဒီမြန်မာလူထုအနေထားနဲ့ရောကျွန်တော်တိုင်းလူထုအနေထားနဲ့ပြည်내လူထုအနေထားစီးပွားရေးချင်းပြော့ဒီအဲ့ဒီတဲ့ထက်မှာကျွန်တော်တို့ဟိုကြက်တဲနေတဲ့အနေထားမှာရှိအခု COVID-19 ဖြစ်နေတဲ့ဆိုပို့ဆိုးတာပေါ့ဖက်ကန်လူနေမှုတိတ်တဲတဲ့အခါကျတော့ဒီတနည်းသာရဲ့ဒီဝမ်းဆောင်ဖြည့်ရှင်းဖို့အတွက်ဆိုတော့လောက်ရတာဟောအန္တရာယ်ရှိမှန်းကြည့်လည်းဘယ်သူမှတော့မလျှောက်နိုင်ဘူးလေဘာလို့ဆိုတော့ကိုယ့်ရဲ့ဝမ်းကြီးအတွက်ရှိတာဟုတ်အဲ့ဒါကအဓိကအခြေခံလိုအပ်ချက်လုပ်ငန်းကိုင်ငန်းအခွင့်အလမ်းကိုအစိုးရကခေါ်ဆောင်ပေးမှုမရှိတဲ့အနေထားကြောင့်မို့ဒီလိုဟိုဖြစ်နေတဲ့အနေထားပေါ့နော်အဲ့လိုလုပ်ပဲမြင်ပါတော့
ကြာသာပရင်းကြီးကလူရံနဲ့ချီပြီးတည်ဆုံရတာနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဝန်ထဲကြောင်းထုတ်ပြန်တယ်လို့ကချင်ပြည်နယ်အစိုးရနဲ့နိုင်ငံရေးပါတီတချို့ကလည်းဝန်ထဲကြောင်းထုတ်ပြန်ထားပါတယ် Global Witness ကနိုင်ငံတကာသဘာဝတရားစာတအရေးစောင့်ကြည့်ရေးအဖွဲ့ကတော့အခုလိုမြေပြိုကျတာဟာအစိုးရကတာဝန်မဲ့ကြောက်စင်းတူဖို့တာတွေကိုအရေးယူဖို့ပြက်ကွက်တာကြောင့်လို့ထောက်ပြထားပါတယ်။ဖာကန်ဒေတာမှာနှစ်စဉ်မြေပြိုတာကြောင့်အသေးပြောက်တွေရှိနေပြီး6နှစ်အတွင်းမှာလူ900ကျော်လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။